ကဘာတလုံးအပြုသဘောဆောင်အပြောင်းလဲတွေဖော်ဆောင်ရမှာစွန်းစွန်းတမန်ပါဝင်ဥဆောင်ခဲ့သူအမျိုးသမီး12ဦးကိုနိုင်ငံတကာအမျိုးသမီးများနေ့ဖြစ်တဲ့မတ်လ10ရက်နေ့ဗုဒ္ဓဟူးနေ့မှာအမေရိကန်နိုင်ငံခြားရေးဌာနကနှစ်စဉ်ချီးမြှင့်တဲ့အမျိုးသမီးတတိရှင်ဆုတွေကိုချီးမြှင့်ခဲ့ပါတယ
် Around the world women in all of their diversity
အပြောင်းလဲတွေဖော်ဆောင်ရမှာအမျိုးသမီးတွေဟာရှေ့တန်းကပါဝင်ဆောင်ရွက်လာကြချောင်းတစ်ချိန်တည်းမှာပဲနိုင်ငံရေးမှာပါဝင်ဆောင်ရွက်မှုမှာအရမ်းမအခက်ခဲကြီးတွေနဲ့လဲကျုံတွေ့ရချောင်းကြားမှာအခြေခံအကြမ်းဖက်မှုတွေနဲ့လဲတွေ့ကြုံရချောင်းအခွင့်အရေးချိုးဖောက်ခံရမှုနဲ့အမျိုးသမီးတွေဟာစီးပွားရေးနဲ့လူမှုရေးအရာဩစာအာဏာသက်ရောက်မှုနှဲပါနေပြီးဒါကိုပြောင်းလဲဖို့အခိုင်အမာပိုက်ဖြတ်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအမျိုးသမီးတတိရှင်စုချီးမြှင့်တဲ့အခမ်းအနားတွင်မှပြောဆိုခဲ့ပါတယ်ကမ္ဘာတလွှားနိုင်ငံ17နိုင်ငံကအမျိုးသမီးတတိရှင်နေအဖြစ်ဒေါက်တာဇာကီယာဟက်မက်အယ်ဘာရူရီဒါပါမောက်ခဒေနီယယ်ဒါလန်ဒေါရစ်ရီယိုစ်မေဇာမိုဟာမက်ဟာဒီအဗ်ဒဲအာဇစ်ဘက်ဆမ်တိုရီဂိုဇီနာအထက်လွှတ်တော်အမတ်ဒါထွတ်ရက်စ်အဗ်ဒီဘာရာဇီဘိုးမှုချုပ်ဘိုလာဂမ်ဘိုလ်တ်ဘီယန်ကာဇလန်စကာယူလီယာပေးစကားတို့ကိုအမေရိကန်သမ္မတအိမ်ပြူတော်မှာသမ္မတကရောဂျေးဘိုက်တန်ကဆုချီးမြှင့်ခဲ့ပါတယ်။မြန်မာနိုင်ငံကဒေါ်ဤတင်စာမောင်ဒေါ်ဖြူဖြူအောင်ဒေါ်မေဇဘယ်ဖြူနဲ့နော်ကညောဖောတို့ဟာလည်းအမေရိကန်နိုင်ငံခြားရေးဌာနရဲ့အမျိုးသမီးတတိရှင်ဆုချီးမြှင့်ခံခဲ့ရသူတွေဖြစ်ပါတယ်။နိုင်ငံရေးစီးပွားရေးနဲ့လူမှုရေးဩစာတက်ရောက်မှုပိုင်းမှာအမျိုးသမီးတွေရဲ့ထိ ंछ ုံမှုနဲ့တဲ့ဒေသတွေအပါအဝင်လူ့အခွင့်ရေးဒီမိုကရေစီရေးနဲ့တရားမျှတရေးအပြောင်းလဲတွေအတွက်အမျိုးသမီးတွေကဥဆောင်မှုရှိနေတယ်။ဒါကြောင့်လဲအမျိုးသမီးတွေအတွက်ဒန်းတူအခွင့်ရေးနဲ့ဂုဏ်သိက္ခာအရေးကိုအမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒဦးစားပေးအချက်တစ်ခုအဖြစ်ထည့်သွင်းထားတာဖြစ်တယ်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်ရှင်။